လေဒီ Google လိုမျိုးအကြောင်းချက်တွေရှာနိုင်အောင်လုပ်လိုက်တဲ့ဟာကိုတင်ထားပူးတဲ့ post တွေကိုအဲ့ရှာတဲ့အဖြစ် search result ထဲမှာပေါ်မလာအောင်လို့ဘယ်လိုလုပ်ရမလဲဆိုတဲ့စောင်းမားတွေရေးနေကြတယ်ကိုသားညုံကြီး
ရေးပါပေါ့ဗျာဒီကိုတင်ထားပူးသမျှတွေက public ဆိုပြီးတော့အများမြင်နိုင်အောင်လုပ်ထားသမျှ post အားလုံးကသူ့ရဲ့အဖြစ်ချင်းထဲမှာဝင်သွားနိုင်တာကို
ဟုတ်ပါရှင် Facebook ထဲမှာဒီ US English English ဘာသာစကားနဲ့အဓိကသုံးပြီးတော့ရေးထားသမျှ post တွေထဲမှာတယောက်ယောက်ရှာဖွေတဲ့အကြောင်းအချက်နဲ့ kait နေပြီဆိုလို့ရှိရင်ရှာပေးတဲ့အဖြစ်စင်းနေမှာပါမှတေးကြရဲရှင်တခုတော့ရှိတာပေါ့ကိုကအဲ့ဒီ post တွေကိုလူတိုင်းမြင်နိုင်မဲ့ public ဆိုတာကိုအစားတွေကရွေးမထားဘူးဆိုရင်တော့စိတ်ပူစရာမရှိပါဘူ
း Facebook ထဲမှာရင်တုန်းကတော့ကိုယ့်ရဲ့တငယ်ချင်းတွေကိုရှာပေးတာမျိုးကိုရင် like လုပ်ထားဘူးတဲ့ post တွေကိုရှာပေးတာမျိုးလောက်ကနေပြီးတော့အခုတော့သတင်းတွေနောက်လူပြောများနေတဲ့အကြောင်းတွေကိုပါရှာကြည့်လို့ရတာဗျအဖြစ်တွေပြရင်လည်းကိုသိတဲ့လူတွေတင်တဲ့ post မျိုးတွေပဲမဟုတ်တော့ဘူး
လက်ရှိဖြစ်နေတဲ့သတင်းဒီလူပြောများနေတဲ့အကြောင်းအရာတစ်ခုခုကိုရှာပြီးဆိုရင်အဲ့ဒီကိစ္စနဲ့ပတ်သက်လို့နောက်ဆုံးရေးထားတဲ့ post တွေကိုအဖြစ်အရင်းရဲ့ထိပ်ပိုင်းမှာပြပါရတယ်။ Facebook search ရဲ့ဒူဥက္ကဋ္ဌ Tom Stocky Facebook ရဲ့သတင်း blog ထဲမှာရေးထားတဲ့အတိုင်းပြောရမယ်ဆိုရင်တော့ကိုယ့်ရဲ့တငယ်ချင်းစီးရင်ထဲမှာပါနေတဲ့သူတွေရေးထားတာကိုလည်းဖော်ပြပေးပေမယ်အများမြင်နေအောင်လို့တင်ထားကြတဲ့ post တွေကကိုရှာတဲ့အကြောင်းနဲ့အသက်ဆိုင်ဆုံးအဖြစ်တွေကိုအရင်မြင်ရအောင်လုပ်ပေးပါရတဲ့။ဥပမာမုံတိုင်းနဲ့ပတ်သက်တဲ့အကြောင်းအရာကိုရေးကြတဲ့ post တွေဆိုပါတော့ storm ဆိုတဲ့စကားလုံးတုံးထားတယ်ဆိုလို့ရှိရင် search အကွက်ထဲမှာ storm ဆိုတာကိုရိုက်ထည့်လိုက်တာနဲ့မုံတိုင်းနဲ့ပတ်သက်တဲ့မြတ်သတင်းတွေ post တွေကိုတွေ့ရမှာပါဒီလူမှုကွန်ရက်တွေပေါ်မှာတော့အများသောအားဖြင့်ပြန်ရှာရလွန်အောင်လို့အရှိမ hash ခံပြီးတော့မှ hash storm လို့ရေးလေရှိကြတယ်လူမှုကွန်ရက်စကားလုံးဆိုရင်တော့ hashtag လုပ်တယ်ပေါ့ရှင်အဲ့လိုမျိုး hashtag လုပ်ထားတဲ့စကားလုံးမျိုးတွေဆိုလို့ရှိရင်ရှာရတာပိုတော့လွယ်သေးတယ်
ကဘာမှာသူရကြတခုခုဖြစ်ပြီဆိုလို့ရှိရင်ဒါနဲ့ပတ်သက်လို့ကိုယ့်ရဲ့တငယ်ချင်းကိုယ့်ဆွေမျိုးတွေဘာတွေရင်းနှီးပြောနေကြတယ်လဲဆိုတာကို Facebook ပေါ်မှာကြည့်ကြပါလေတဲ့အခုတော့ဒီကိုယ့်ဆွေမျိုးမိတ်ဆွေတွေတင်မကပဲနဲ့တကဘာလုံးကလူတွေဘာတွေများထင်မြင်ချက်ရင်းနှီးကြတယ်လဲဆွေးနွေးနေကြတယ်လဲဆိုတာကိုပါသိအောင်လုပ်ပေးလိုက်တာပါလို့ Tom Stocky ကဆိုတယ်ဗ
ျ Facebook ရဲ့အပြောအရတော့ဒီတနေ့တနေ့သုံးနေကြတဲ့သူတွေ Facebook ထဲမှာအကြောင်းအရာမျိုးစုံကိုရှာကြတဲ့အခောက်ပေါင်းက 1.5 ဘီလီယံကျော်တယ်တဲ့ကိုသားညုံရဲ့ကျွန်တော်တို့ကိုသားညုံတို့အပါအဝင်တင်ထားကြတဲ့ post ပေါင်းကကြတော့1 trillion ကျော်ရှိတယ်တဲ့အဲ့ဒါတန်ပေါင်း2တန်းကျော်ပေါ့အဲ့လိုမျိုးတင်ထားသမျှတွေဟာတခုခုကိုရှာတဲ့သူတွေအလွယ်တကူရှာနိုင်ကြဖို့အတွက်သူတို့စူးစမ်းခဲ့ရတာကြားပြီးလို့လည်း Facebook က search ကိုစပြီးတော့မိတ်ဆက်တဲ့ October 22ရက်နေ့တုန်းကသူတို့ရဲ့ blog ပေါ်မှာဖော်ပြခဲ့တာပဲ
အဲ့လိုမျိုးလုပ်လိုက်တာက Facebook ဟာ Google နဲ့ Twitter ကိုပြန်ဆိုင်လိုက်တာပဲလို့ IT ဆောင်မအတော်များများမှာသုံးသပ်ရေးကြတယ်ဗျFacebook ကအများမြင်နိုင်အောင်ရေးထားသမျှ post တွေကိုလွယ်လွယ်ရှာနိုင်အောင်မလုပ်ခင်ကဆိုလို့ရှင်သူကြီးကြီးဖြစ်နေတဲ့သတင်းတွေနဲ့တပြေးညီဒီအကြောင်းနဲ့ပတ်သက်လို့ဘယ်သူတွေဘာတွေပြောနေကြပြီလဲဆိုတာသိချင်တော့ Twitter ကိုပဲအားကိုးခဲ့ကြတာမဟုတ်လားအခုတော့ဒီ Facebook ပေါ်မှာရောဘာတွေပြောနေကြလဲဆိုတာကိုကြည့်နိုင်ကြပြီဆိုတော့ Twitter အတွက်ထိနာစရာဖြစ်နိုင်တယ်လို့ Huffington Post လင်းဆောင်မှမှာသုံးသပ်ပြတာတွေ့ရတယ်
October 1st မိုင်းတုန်းကပဲ Twitter က moment ဆိုပြီးတော့မှသတင်းအကြောင်းတို့အားကစားနဲ့ပတ်သက်တဲ့အကြောင်းတို့လူပြောများနေတဲ့ကိစ္စတွေကိုလွယ်လွယ်တွေ့နိုင်အောင်လုပ်ပေးခဲ့တာအခုအဲ့ဒီဝန်ဆောင်မှုကို Facebook ကဓာတ်ရိုက်စိန်ခေါ်လိုက်တာပဲလို့ကို The Verge Online သတင်းဆောင်မကတော့ရေးတယ်ရှင် Google အတွက်လည်းအလားတူပဲတဲ့ Google ဆိုတာကဘာကိစ္စမဆိုအချက်အလက်အားလုံးကိုရှာပေးနေတဲ့ search engine ကြီးတစ်ခုမလားပြီးခဲ့တဲ့နှစ်တုန်းကပဲ Facebook CEO Mark Zuckerberg ကအကြောင်းချက်ရှာဖွေတဲ့အပိုင်းမှာ Google ကို Facebook ကဓာတ်ရိုက်ပြိုင်ဆိုင်မယ်လို့ကိုလူသိရှင်ကြားပြောထားခဲ့တာ Huffington Post ကတော့အဲ့ဒီအတိုင်းအခုလှုပ်လိုက်တာပဲတဲ့
Wall Street Journal ရဲ့သတင်းဆောင်မကတော့ကမ္ဘာပေါ်မှာရှိနေကြတဲ့လူသန်းပေါင်းထောင်ချီအတွက်ကတော့ online ပေါ်မှာအကြောင်းချက်တစ်ခုခုကိုရှာကြည့်ပြီးဆိုရင်အရင်ဆုံး Google မှာရှာလိုက်မယ်ဆိုတာမျိုးပဲအရင်ဆုံးခေါင်းထဲရောက်လာကြတာဆိုတော့ Facebook အနေနဲ့ Google ထက်တာကျင်နေဆိုရင်တော့အဲ့ဒါကိုပြင်နိုင်ဖို့ကြိုးစားရလိမ့်မယ်လို့သုံးသပ်သူတယောက်ရဲ့ပြောကိုကိုးကားပြီးတော့ရေးပါတယ်
နောက်တစ်ချက်ကကြတော့လေဒီတကယ်လို့ Facebook ပေါ်မှာအချက်အလက်ရှာဖွေပေးတာတွေကတကယ်ပဲအသုံးဝင်နေဆိုရင်လူတွေက Facebook ကိုပို့ပြီးတော့အချိန်ပေးသုံးလာကြမယ်အဲ့လိုဆိုရင်ဘယ်သူတွေကဘာတွေလိုက်ရှာနေတယ်ဆိုတဲ့အချက်ကို Facebook ကပို့ပြီးတော့သိသွားနိုင်မယ်ဆိုတာကိုလည်းသုံးသပ်သူတွေကထောက်ပြကြတယ်။အစရေကမှဒီ Facebook သုံးနေတဲ့သူတွေရဲ့စိတ်ဝင်စားမှုကိုလိုက်ပြီးတော့ကြော်ညာတွေထည့်နေတာ။အခုလိုမျိုးသူတို့ထဲမှာအတိအကျပစ္စည်းတွေအကြောင်းချက်တွေကိုလိုက်ရှာပြီးဆိုလို့ရှိရင် Facebook အတွက်ကကြော်ညာဖို့ပိုတောင်လွယ်သွားမယ်။သူ့အတွက်အကျိုးမြတ်တွေလည်းပိုများလာမယ်ဆိုတာကခြံထားလို့မရတဲ့အချက်တစ်ခုပဲကိုသားညုံရဲ့။
Facebook ပေါ်မှာ public ကိုရွေးချယ်ပြီးတော့ကိုရေးသမျှလူတိုင်းမြင်နိုင်အောင်လုပ်ထားမိတယ်ဆိုရင်တော့သူများတွေလွယ်လွယ်နဲ့ရှာတွေ့မှာသိကြတယ်။အဲ့လိုမျိုးမမြင်စေချင်ဘူးဆိုရင်တော့ကိုယ့်ရဲ့ privacy setting မှာတွားပြောင်းလို့ရတာကိုလည်းမဆီမြတ်မွန်စောစောကပြောလို့ပဲဒီ ID သတင်းဆောင်မတိုင်းတူလို့မှအကြံပြုနေကြလေရဲ့ဗျာ။
Time Magazine ကြီးရဲ့ဆောင်းပါးထဲမှာတော့ဒီခေတ်စားနေတဲ့အကြောင်းကိစ္စတွေကိုဘယ်သူတွေဘာတွေထင်မြင်ချက်ပေးနေကြသလဲဆိုတာကို Twitter ပေါ်မှာမြင်နိုင်တယ်လို့အခု Facebook ပေါ်မှာလည်းတွေးနိုင်ပါပြီတဲ့တခုပို့ထူတာကတော့သူများရှာတဲ့အဖြစ်စည်ရင်းထဲမှာပေါ်မလာစေခြင်းရင်ပြင်လို့ရပါတယ်ဆိုပြီးတော့မှဘလို့လုံးလို့ရမလဲဆိုတဲ့အချက်တွေကိုရေးပြထားပါတယ
် Wired Online Magazine ဆောင်းပါးထဲမှာဆိုရင်လည်းအရင်တင်ခဲ့ဘူးသမျှကိုယ့်ရဲ့ post တွေကိုသူများမမြင်အောင်လုပ်မလားဒါမှမဟုတ်တချို့ post တွေကိုပဲဖွက်ထားခြင်းသလားအသေးစိတ်တစင်းချင်းဘယ်လိုလုပ်အောင်လဲဆိုတာကိုရှင်းပြထားတာမဆင်မမောရအောင်ဒီ Facebook ဆာမင်နာရဲ့ညာဘက်တောက်ကတော့ကလောက်ပုံလေးကိုနှိပ်လိုက်ရင်ကိုယ့်ရဲ့ post တွေကိုဘယ်လိုလုပ်ချင်လဲဆိုတဲ့ setting တွေအမျိုးစုံရှိတယ်။အဲ့ဒီ privacy setting တွေကိုတစ်ခုချင်းစီသေးချာချာကြည့်ပြီးတော့ကိုဖြစ်ချင်တာကိုပြောင်းလို့ရပါတယ်။ Who can see my stuff ဆိုတဲ့နေရာကိုသွားပြီးတော့ပြင်တဲ့အခါလူတိုင်းကိုမမြင်စေချင်ဘူးဆိုရင်အဓိကကဒီ public ဆိုတာကိုရွေးမထားမိဖို့ပဲအရေးကြီးတယ်။
အခုလိုမျိုးပြင်လို့ရတယ်ဆိုပေမဲ့လည်းသူများကကိုယ့်ရဲ့နာမည်ကို tag လုပ်ထားပြီးတော့ရေးထားတဲ့ post မျိုးတို့ဓာတ်ပုံမျိုးတို့ကကြတော့အဲ့ဒီသူကိုယ်တိုင်ဖြတ်တော့မှပဲပြတ်မှမျိုးပါအခုလို Facebook ထဲမှာအများမြင်နိုင်အောင်ရေးတင်သမျှ post တွေကိုလွယ်လွယ်ပြန်ရှာလို့ရနေပြီဆိုတော့လူမှုကွန်ရက်တွေပေါ်မှာကိုတင်သမျှကိစ္စတွေကပျောက်ပြတ်မသွားဘဲနဲ့ရှိနေတယ်ဆိုတဲ့အချက်ကိုတော့လူမှုကွန်ရက်သုံးနေကြတဲ့သူတွေကိုထပ်ပြီးတော့တတိပေးလိုက်ရအောင်လို့ထင်ပါတယ်ရှင်